လုံရဲဆဲကတက်ရောက်ခဲ့တဲ့ယာကင်းမှောင်နှံတက်ရောက်မှုဖြစ်နေမြန်မာနိုင်ငံမှာလျှက်တပြည့်ရေကြီးရေရှမ်းမှုဒဏ်ကိုလူပေါင်း6သိန်းဝန်းကျင်လောက်ခံစားရပြီးတည်ဆုံးသူ300ကျော်နဲ့ဒဏ်ရသူ100ကျော်ရှိတယ်လို့ကုလသမဂ္ဂ UNOCHA ကစက်တင်ဘာ20တောက်ကြိုင်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နဂိုစစ်ပွဲကြောင့်အိုးအိမ်ပြောင်းရွှင်နေရသူတွေအပါအဝင်လူပေါင်း88,000လောက်ဒဏ်ခံခဲ့ရတာဖြစ်ပြီးတော့နေပြည်တော်စကိုင်းမကွေးမန္တလေးပဲခူးကယားကင်းမွန်ရခိုင်နဲ့ရှမ်းအရှိနဲ့တောင်ပိုင်းတွေပါဝင်တဲ့ပြည်နယ်နဲ့တိုင်းတွေကမြို့နယ်ပေါင်း65မြို့နယ်မှာရေကြီးဘေးကျုံခဲ့ရတာဖြစ်ကြောင်းဖော်ပြထားပါတယ်။ရေဘေးအတွက်အရေးပေါ်ကူညီတွေစတင်လှုပ်ဆောင်ဖို့အတွက်ဒေါ်လာ4သန်းကိုဘိုးရေးပေါ်တုံ့ပြန်ရေးရန်ပုံငွေတွေကနေယာယီချထားပေးကြောင်းအရေးပေါ်လိုအပ်တဲ့တောက်သုံးရေးစားနပ်ရိက္ခာဆေးဝါးအိမ်သုံးဆောင်အဝတ်ထည်နဲ့အမိုးကာတွေအပြင်အရေးပေါ်အသက်ကယ်ပစ္စည်းတွေပါအများဆုံးပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ကျေကွန်ကြီးရဆက်လက်လှုပ်ဆောင်နိုင်မှုရန်မုံဝင်ထဲ့ဝင်ကြဖို့နှိုးဆော်ထားပြီးရေဘေးတဲ့ဒေသတွေကိုလူသားစာနာမှုအဖွဲ့အစည်းတွေတွားရောက်ခွင့်ပေးဖို့လည်းပန်ကြားထားပါတယ်။